ပဲဂိုးတိုင်းတိုင်ဦးအကျဉ်းထောင်မှာဖမ်းဆီးခံထားတဲ့အသက်26နှစ်အရွယ်နိုင်ငံရေးအကျဉ်းသားတဦးလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရတာကြောင့်ဇန်နဝါရီလ10ရက်နေ့ကတည်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM က VOA ကိုပြောပါရယ်ဒါဟာဆိုရင်2025ခုနှစ်မှာပထမဆုံးနိုင်ငံရေးအကျဉ်းသားတဦးတည်ဆုံးတာဖြစ်ပြီးတော့ပြီးခဲ့တဲ့2024ခုနှစ်အတွင်းကျန်းမာရေးစောင့်ရှောက်မှုအားနည်းချက်ကြောင့်အကျဉ်းထောင်အတွင်းတည်ဆုံးခဲ့တဲ့နိုင်ငံရေးအကျဉ်းသား30ကျော်ရှိခဲ့တယ်လို့လည်းပြောပါရယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမခင်လေးတင်ပြပေးထားပါရခင်ဗျာ
ဒိုင်ဥချင်းတော်နယ်မှာတည်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသားကိုမျိုးမင်းကို2022ခုနှစ်အောက်တိုဘာလ18ရက်နေ့ကအလုံမြို့နယ်မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေနဲ့အင်းစိန်ထောင်ကနေထောင်နဲ့12နှစ်ချမှတ်ခံခဲ့ရသူပါနောက်ပိုင်းမှာဒိုင်ဥထောင်ကိုပြောင်းရွှေ့ခဲ့ရပါတယ်ဒိုင်ဥအကျဉ်းတော်ကိုရောက်သွားချိန်မှာစီးကြောက်ရောဂါပြင်းပြင်းထန်ထန်ခံစားခဲ့ရတဲ့အတွက်ကြောင့်ဘကိုးပြည်သူစေယုံကြီးမှာတက်ရောက်စေကူတိုင်ရင်တည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကကိုတိုက်ထွန်းဦးက VOE ကိုပြောပါတယ်
။ခုနကတော့စီးကြောက်ယောဂါကြောင့်မို့တည်ဆုံးတာလို့ကျွန်တော်တို့သိရပါတယ်။စေကူတာကွန်ကတော့ကျွန်တော်တို့အဲဒီရရှိခဲ့တယ်တိုးတော်လည်းပဲကျွန်တော်တို့အရေးပေါ်ဖြစ်တဲ့အချိန်မှာမှပြမစေယုံကိုထုတ်ခဲ့တာဖြစ်တယ်။အဲဒီလိုမျိုးအရေးပေါ်ဖြစ်တဲ့အချိန်နောက်ဆုံးအချိန်တွေရောက်မှပြမစေယုံကိုပို့တာဟာအာကျမရေးရပါတော့ဒီတက်တာတော့ကင်းဖို့ဆိုတာထက်ဒီတောင်းရင်တရားရထပ်ဆောင်တာပေါ့နော်အဲဒီလိုပြမစေယုံတွေကိုပို့ခဲ့ပါတယ်ဆိုတော့ဒီအမြင်တစ်ခုကိုပေးတယ်ဆိုတော့အနေထားတစ်ခုပဲရှိခဲ့ပါတယ်တကယ်ပြပြဝဝကျမဆောင်းဆောင်းခွင့်နေမရခဲ့ဘူးအဲတကယ်ပြပြဝဝဒီကျမရေးဆိုးသွားတဲ့အချိန်မှာအချိန်ရတဲ့ပြင်းကြီးပြမစေယုံတွေကိုမထုတ်ပေးခဲ့ဘူးပေါ့နော်အဲဒါဒီအချိန်တွေကိုတော့ကျွန်တော်တို့ထောက်ပြမှာဖြစ်ပါတယ်ခင်ဗျာ
တည်ဆုံးရတဲ့နိုင်ငံအကျဉ်းသားကိုမျိုးမင်းဦးရဲ့မိသားစုဟာအေရီတိုင်းမှာပဲနေထိုင်သူတွေဖြစ်တယ်လို့ငွေကြေးချို့တဲ့သူတွေလို့သိရပါတယ်။သူတည်ဆုံးချိန်မှာမိသားစုကတကြိုခွင့်ရပေမဲ့သွားရောက်နိုင်မှုအခက်အခဲရှိတဲ့အတွက်အချင်းဦးစီးကပဲတကြိုပေးခဲ့ရတယ်လို့ကိုတိုက်ထုံးကပြောပါတယ
်။ဒီအချင်းဦးစီးဌာနကဦးဆောင်ပြီးမှတကြိုခဲ့တာဖြစ်ပါတယ်။မိသားစုတွေကအေရီတိုင်းကဖြစ်တယ်။ဖမ်းခံရတာကအင်းစိန်ပေါ့နော်ရန်ကုန်တိုင်းဘက်မှာဖမ်းခံရတာဖြစ်တယ်ပေါ့နော်။အဲ့တော့ဒီအစ်စိန်ထောင်ကနေမိန့်ချပြီးနောက်တိုင်းဦးထောင်ပို့တာဖြစ်တဲ့အတွက်မိသားစုဝင်တွေကနေဝေးရနေမှာအဲဒီတွားလာတာဖြစ်တဲ့အတွက်အခက်အခဲရှိရပေါ့နော်ဒါကြောင့်မို့လို့ဂျင်းဦးစီးဘက်ကတော့ဦးဆောင်ပြီးမှဒါတချို့မှုကိစ္စတွေကိုလုပ်ပေးခဲ့တာတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ဒါဟာ2025ခုနှစ်နှစ်စမှာနိုင်ငံရေးအကျဉ်းသားတဦးအကျဉ်းထောင်ထဲမှာတည်ဆုံးတဲ့တဲ့ရင်ပထမဆုံးထွက်ပေါ်လာတာလည်းဖြစ်ပါတယ်2024ခုနှစ်အတွင်းမှာလည်းနိုင်ငံရေးအကျဉ်းသားအယောက်30ကျော်ဟာစေကူတာခွင့်လုံလောက်စွာမရခဲ့လို့တည်ဆုံးခဲ့တဲ့အကြောင်းကိုကိုတိုက်ထွန်းကပြောပါရယ်။အဲ့ဒီထဲမှာအများစုဟာလူလက်ပိုင်းရွယ်လူငယ်တွေပါဝင်တာကြောင့်အကျဉ်းဦးစီးဌာနရဲ့အကျဉ်းသားတွေကိုစေဝါကူတမှုအပေါ်မေးခွန်းထုတ်စရာတွေရှိနေတယ်လို့သူကအခုလိုပြောပါရယ်
။2024ခုနှစ်အတွင်းမှာအနည်းဆုံး34ခုဟာအကျဉ်းထောင်တွေကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရရှိလို့စတင်ခဲ့ရတာရှိပါရယ်ခင်ဗျာ။ဒါကြောင့်မို့လို့ကျွန်တော်တို့အကျဉ်းထောင်တွေတည်ဆုံးမှုတွေကျမ်းမာရေးဆောင်ရှားမှုတော့ဆောင်မရရှိဘူးကြာဆုံးမှုတွေကတနေ့ထက်တနေ့ပုံမှုတိုးပွားလာတယ်ဆိုတော့ဒီနေရာကနေလေးနဲ့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
အကျဉ်းထောင်တွေအတွင်းအကျဉ်းသားတွေကိုစေဝါကူတာပေးနေတာတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့အကျဉ်းဦးစီးဌာနပြောခွင့်ရနဲ့စစ်ကောင်စီပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းစီကို VOE ကအကျဉ်းချင်းဆက်သွယ်ပေးမယ်ပြန်ဖြေဆိုတာမရှိခဲ့ပါဘူးနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကတော့မိသားစုဝင်တွေပေးပို့တဲ့စေဝါတွေကိုလက်ခံဖို့အကျဉ်းထောင်နဲ့စေဝါလုံလောက်စွာထားရှိဖို့လုံလောက်တဲ့စေကူသားဝင်ပေးဖို့နဲ့အရေးကြီးလူနာတွေကိုထောင်ပြင်ပစေယုံနေမှာအချိန်နဲ့တပြေးညီကူသားဝင်ပေးဖို့အကျဉ်းဦးစီးဌာနတာဝန်ရှိသူတွေကိုအမြဲတစေတောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့လူငယ်ချင်းသာကွင်းနဲ့ပြန်လွတ်လာသူတွေရဲ့ပြောဆိုချက်အရထောင်ထဲမှာအကျဉ်းသားတွေအတွက်စေကူသားဝင်ရဖို့ဟာအခက်အခဲဆုံးအခြေအနေတစ်ခုဖြစ်နေတယ်လို့အကျဉ်းထောင်တွင်စေဝါရဖို့ဆိုတာကလည်းအတော်လေးခက်ခဲနေကြတယ်လို့ပြန်လွတ်လာသူတွေကပြောဆိုထားကြပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးချိန်ကနေ2025ဇန်နဝါရီလအထိအာဏာသိမ်းတာကိုစန့်ကျင်လို့ဆိုပြီးအရက်သားပြည်သူ 28,000 ကျော်ဖမ်းဆီးထိန်းသိမ်းခဲ့ပြီးအခုအချိန်ထိဆိုရင် 21,000 ကျော်အထိကျန်နေသေးကြောင်းနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒါဟာချက်ကားထားတဲ့စင်းတွေသာဖြစ်တယ်လို့ပြန်လည်တုံ့ပြန်ထားပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအကျဉ်းထောင်တွေထဲမှာတည်ဆုံးခဲ့သူ100ကျော်ရှိမယ်လို့လည်း AABB ကပြီးခဲ့တဲ့နှစ်အောက်တိုဘာလကသတင်းထုတ်ပြန်ထားပါတယ်ရှင်